အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံထားရသူအေမီကော်နီဘာရက်ကတရားရုံးချုပ်မှာကြားနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေအပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအတိအလင်းဖြည့်ဆို့ပြောကြားခြင်းမရှိဘဲအမှုတွေကိုဆုံးဖြတ်တဲ့အခါသူရဲ့ပုံကူရင်းနဲ့ဘာသာရေးအယူအဆတွေကိုလွှမ်းမိုးခံမှာမဟုတ်ဘူးလို့ပဲပြောပါရတယ်။တရားရုံးချုပ်တရားသူကြီးအဖြစ်တမတ်ဒေါ်နယ်ထရမ့်အစိုးပြုထားသူဘာရက်ကအင်္ဂါနေ့ကကျင်းပတဲ့ဒုတိယမြောက်ရဲ့အထက်လွှတ်တော်ကျမ်းစာဆက်စည်းပွဲမှာအထက်လွှတ်တော်မတ်တွေရဲ့မေးမြန်းချက်တွေကိုတရိပ်ဖြေကြားခြင်းမပြုဘဲနေခဲ့တာဖြစ်ပါတယ်။အထက်လွှတ်တော် Republican မတ်တွေဖြစ်တဲ့တရားရေးကော်မတီဥက္ကဋ္ဌ Lindsey Graham နဲ့ချက်ဂရက်စလီတို့နဲ့အတူဒီမိုကရက်မာဒိုင်ယန်ဖိုင်းစတိုင်းနဲ့ပက်ထရစ်လီဟီတို့ကကိုယ်ဝင်ဖြတ်ချမှုကိစ္စ၊တနက်လက်နက်ပိုင်ဆိုင်မှုကိစ္စနဲ့မြို့သားချမှတ်ရေးဆောင်ရှားမှုကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းချက်တွေအပေါ်အတိအလင်းဖြေကြားမှုမရှိဘဲနေခဲ့တာဖြစ်ပါတယ်။အသက်48နှစ်အရွယ်ဘာရက်ကိုခန့်အပ်မယ်ဆိုရင်တရားရုံးချုပ်အဖွဲ့ဝင်ရှေးယုဆန်ကန်ဇာဗေးတီးတရားသူကြီးတွေအကြားသူကစက်တမမြောက်ကန်ဇာဗေးတီးတရားသူကြီးဖြစ်လာမှာဖြစ်ပါတယ်။ဒါကြောင့်အဖွဲ့ဝင်9ယောက်ရှိတဲ့တရားရုံးချုပ်မှာ6မဲ3မဲနဲ့ Liberal တရားသူကြီးတွေအပေါ်ပြတ်ပြတ်သားသားအသာစီးရသွားစေမှာဖြစ်ပါတယ်ခင်ဗျ။